င်္ဂလာပါကျွန်တော်ကတော့ကိုရရဖြစ်ပါတယ်ဒီကနေ့ဘဝပုံရိပ်အစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခေါင်းစဉ်ကလေးကတော့နေရကိုစီဆိုတဲ့ခေါင်းစဉ်နဲ့တင်ပြပေးသွားမှာဖြစ်ပါတယ်ဘဝဆိုတာတစ်ခါတည်းအခက်အခဲတွေကြားကနေရုန်းကန်လှူရှားပြီးတက်လာကြရပါတယ်ပင်မဆင်းရဲဒဏ်တွေခံကြရပါတယ်လိုရာပန်းနိုင်ကိုရောက်ရှိဖို့အတွက်ယဉ်နီပေးဆက်ကြရပါတယ်ဒီကနေ့တချို့ပညာတတ်ပုဂ္ဂိုလ်တွေအရာရှိတွေလူကုန်တန်တချို့တွေဟာမြို့မှာမွေးမြို့မှာပဲကြီးပြင်းပြီးမြို့နေလူတန်းစားများမဟုတ်ကြပါဘူးတချို့တွေဆိုရင်မြို့နယ်အတွင်းကတောရကလေးကနေတဆင်သွားလာကြရတဲ့ရွာငယ်စနပုတ်လေးတွေမှာနေထိုင်မွေးဖွားပြီးကြီးပြင်းခဲ့ကြပါတယ်တောင်သူရလို့တမခုတ်ဘိုးဘီမိဘတွေရဲ့နေထိုင်ကြီးပြင်းလှုပ်ရှားလာကြရတဲ့လူသူနဲ့ဝေးကွာလာတဲ့တောရွာကလေးတွေမှာနေထိုင်ပြီးပညာတတ်ဖြစ်အောင်လူလားမြောက်အောင်အပတ်တကုတ်ရုန်းကန်လှူရှားကြရတဲ့သူတွေပါပညာရှာခြင်းမှာပညာရှာပါတယ်ဥစ္စာရှာခြင်းဥစ္စာရှာပါတယ်ဒီလိုနဲ့ရေကြည်ရမျက်နှာရကနေရွာတွေမှာတကြီးဆောက်ပြီးဖူးစာရှင်တွေတွေ့တရွတ်ရွတ်နဲ့မြို့ပေါ်မှာအခြေချပြစ်ခဲ့တဲ့သူတွေအများကြီးပဲရှိကြပါတယ်ကိုကမြမပီမာမွေးမြမပီမာပဲကြီးဒီမြမာမွေးဒီရေကိုတောက်လို့ဆိုနိုင်ပေမဲ့လို့ကိုဒေတာမဟုတ်တဲ့အခြားဒေတာတွေရဲ့အကြောင်းကိုယဉ်နီသိရှိနိုင်မှုဆိုတာကတော့အခါအခွင့်တင်လို့ရောက်ဖူးမှတီးခွင့်ရကြတာပါဒါကြောင့်လဲဒီကနေ့မှာတော့ကျွန်တော်လက်လန်းမမီခဲ့မရောက်ဖူးခဲ့တဲ့ဒေတာတစ်ခုရဲ့ချစ်စရာရိုးရာအလေးထားတစ်ခုအကြောင်းကိုနာတော်တာစင်သူပရိသတ်တွေကိုဝေမျှပြောပြခြင်းနဲ့အကြောင်းဖြစ်တာကြောင့်နေရကိုစီဆိုတဲ့ခေါင်းစဉ်ကလေးရဲ့အောက်မှာဆွေးနွေးတင်ပြပါရစေ။ဒီလိုပါဒီနေ့ရဲ့ဖေဖော်ဝါရီလထဲမှာကျွန်တော်ဇနီးရဲ့မောင်ဝင်းခွဲမင်္ဂလာဆောင်ကိုသူ့ရဲ့မိသားစုဝင်တွေနဲ့အတူကျွန်တော်တို့ဇနီးမောင်နှံတို့လည်းအတူတကွလိုက်ပါဂုဏ်ပြုခဲ့ကြပါတယ်။ရောက်ဖဝန်းခွဲတော်သူရောရောက်မရောဝေါ်ဗီရှင်မှာလုပ်နေကြတဲ့သူတွေပါလုပ်ငန်းခွင်မှာပဲဖူးစာဆုံးရင်ခံဖြစ်ကြတာပါဖျားပေးတဲ့နံယိုးကိုလုပ်ငန်းခွင်မှာတွေ့ခဲ့တာလို့ဆိုရင်လည်းမမှားဘူးပေါ့ကောင်းလေးကရန်ကုန်ကဆိုပေမဲ့လို့နေမှာလုပ်ငန်းအတူလုပ်ရင်တွေ့ခဲ့ကြတာပါဒီလိုနဲ့ဖျားသခင်စုံဖက်စေခဲ့တဲ့သူတို့ရဲ့မင်္ဂလာပွဲကိုမြုပ်မှမကျင်းပါပဲမိန်းကလေးရဲ့မွေးရဲ့ဇာတိရှိရာတောရွာကလေးမှာပဲကျင်းပဖို့ရွေးချယ်လိုက်ကြပါတယ်အဲ့ဒီရွာကလေးကိုကျွန်တော်တို့ဟာဆိုလို့ရှိရင်မြို့ကနေမနေ့6နိုင်လောက်ကစပြီးကားနဲ့ထွက်ခွာလာကြပါတယ်။ဟင်းတရာကနေတဆင့်ပြီးထပ်ပြီးသွားကြရပါတယ်။နေ့လယ်တနာရီလောက်မှာတော့ခမောက်စုဆိုတဲ့ရွာကလေးကိုရောက်ပါတယ်။တတို့သားလောင်းကအဲ့ဒီရွာမှာသူ့ရဲ့မိဘတွေကိုလာကြိုပါတယ်။အဲ့ဒီကနေတဆင့်သူတို့နေထိုင်တဲ့ရွာလေးကိုနွားလေးနဲ့သွားကြမယ်လို့စီစဉ်ခဲ့ပေမဲ့နွားလေးနဲ့ဆိုရင် 3-4 နိုင်လောက်ကြာတော့မှမို့ဆိုင်ကယ်ကယ်ရီကိုပဲစီးဖို့ဆုံးဖြတ်လိုက်ကြပါတယ်ခမောက်စုရွာကနေဆိုင်ကယ်ကိုစီခွဲစီးပြီးတဲ့နောက်စတင်ထွက်ခွာလာရာပထမတော့ယထာတန်လန်းပြီးရှင်လျက်တဲလန်းခြင်းလေးကို9မိနစ်ခန့်မောင်းခဲ့ရပါတယ်နောက်ပြီးလက်ကင်းကမောင်ယိုးလက်ဖြစ်လူသွားလန်းလက်ဖြစ်တဲ့ကဒင်းယိုးမချက်တကျဲကိုဆိုင်ကယ်နဲ့ဖြတ်တန်းရတဲ့အချိန်မှာဂျိုက်နေကွက်တွေနဲ့မောင်းသူအဖို့လည်းမတက်သာစည်းသူအတွက်လည်းတတိထားပြီးစီးနေကြရပါတယ်ဒီလိုနဲ့မိနစ်20အစိတ်လောက်စီးပြီးတော့မင်္ဂလာဆောင်မဲ့ရွာလေးစီကိုရောက်ရှိလာပါတော့တယ်ရွာကိုရောက်လို့တတို့သမီးမိဘတွေဘက်ကအိမ်ကိုရောက်ရင်ပဲအိမ်ရှိမှမင်္ဂလာမန္တပ်ကိုထိုးထားတာတွေ့ရပါတယ်ရွာရဲ့ဓလိထုံးစံဆိုသလိုပါပဲဝါးတိုင်ထူပြီးတက်ကြွေတွေနဲ့မိုးထားပါတယ်မင်္ဂလာပွဲအတွက်အလှဆင်ကြိုးတွေတစားတွေမန္တပ်နောက်ခံခန်းစည်းနဲ့ဆာလုံးတွေအပြင်တွေ့လိုက်ရတာကတော့တစ်ဖက်မြေကွက်လက်မှာကာယံထားတဲ့ထမင်းစပွဲနေရာတွေကိုပါပဲပြောစကားအရညချရင်ရွာရဲ့ဂုံပြုတ်ရှိုးအစီအစဉ်ရှိတယ်လို့သိရပါတယ်ကျွန်တော်တို့လည်းခဏနားပြီးရေမိုးချိုးပြီးတော့ရွာကလေးကိုတစ်ပတ်ရှောက်ကြည့်ကြပါတယ်ရိုမန်ကက်သလစ်ဘုရားကျောင်းငယ်လေးတစ်ကျောင်းကိုလည်းတည်ရှိနေတာကိုအံ့ဩဖွယ်ရာတွေ့ရတော့ဝန်တာပီတီလည်းဖြစ်ရပါတယ်ညနေအချိန်မှာတတို့သားတတို့သမီးနဲ့စကားစမိပြောဆိုဖြစ်တော့မြို့မှာမင်္ဂလာမဆောင်ဖြစ်တဲ့အကြောင်းရင်းကိုကျွန်တော်တို့လက်တွေ့သိမြင်ခဲ့ကြရပါတယ်။ညနေ9နာရီလောက်မှာတန်ချောင်းခောက်ပြီးဆိုတာနဲ့ညနေစာကိုကျူးမိပါတယ်။ရွာနီးချုပ်ဆက်ရွာတွေအားလုံးကိုအိမ်မှာမွေးထားတဲ့ဝတ်တွေကိုတတ်ပြီးက ကျွေးမွေးတာပါအနီးနားမှာရှိတဲ့ယောဂကလေးအုပ်စုကိုတွေ့လိုက်ရတော့အလူရှင်လန်းဖြစ်မင်္ဂလာဦးဇနီးမောင်နှံတို့ရဲ့ကုသိုလ်ကိုသာဓုခေါ်မိပါတယ်ကိုနှစ်အရွယ်လောက်ရှိမဲ့ကလေးလေးကကြံငယ်ရွယ်တဲ့ကလေးတစ်တိုက်ကိုဦးဆောင်လာပြီးမင်္ဂလာမန္တနောက်ဘက်ကသမင်းကျွေးယုံမှာသမင်းလာစားကြပါတယ်နွမ်းပါတဲ့အင်ကြီးလေးတွေရဲ့ရိုးသားတဲ့မျက်နှာလေးတွေကိုကျွန်တော်တို့တွေ့လိုက်ရတော့မြို့နေလူကောင်တန်တွေရဲ့သားသမီးတွေနဲ့ချိန်ထိုးပြီးရှင်ကြည့်မိပါတယ်ပြီးတော့ဘဝဆိုတဲ့အတိတ်ပဲခွာခြားချက်ကိုလည်းတွေးကြည့်မိပါတယ်သားသမီးချင်းလည်းကိုချင်းစားမိပါတယ်ဒါပေမဲ့လို့ဒီရွာကနေပညာတတ်ပြီးဘွေရခဲ့တဲ့သူတွေများစွာရှိနေတာဟာတကယ့်ကိုအံ့ဩဂုဏ်ယူစရာပါမြို့ပေါ်မှာပညာသင်ကြားဖို့ကိုကျွန်တော်တို့တွေဟာစိုက်ကယ်စီးလာတဲ့ခီးကိုသူတို့တွေကုံချောင်းခြေကျင်နဲ့ကြောင်းသွားတက်ခဲ့ကြရပါတယ်နေဘူးမရှောင်မိုးရွာမရှောင်ပါပဲမိုးရင်းဆိုရင်တော့ရွာထိပ်ဖက်ကချောင်းယိုအတိုင်းလှိမ့်နေသွားပြီးကြောင်းတက်ကြရပါတယ်တဲ့ဒီလိုနဲ့တစ်စိမ့်ပြီးတစ်စိမ့်မြို့ကိုရောက်ရှိပြီးပညာတတ်ဘွဲ့ရတွေဖြစ်လာကလူဝင်ဆန့်ခဲ့ကြတာပါသူတို့မှာဂုံတုဂုံပြိုင်စရာမနာလိုစရာတွေဘာမှမရှိပါဘူးပညာရှာဖွေပြီးဘဝကိုရိုးသားစွာရုန်းကန်လှူရှားဖို့သာအဓိကတာဝန်ပဲဖြစ်ပါတယ်မြို့မှာတွေ့ရတဲ့ Comestic အလတွေကိုမတွေ့ရပါဘူး။ရိုးသားတဲ့အလှပိုင်ရှင်တွေကိုပဲတွေ့ကြရပါတယ်။ဟန်ဆောင်မှုမရှိဘဲပွေလင်းရိုးသားကြပါတယ်။နှွေးထွေးဖော်ရွေကြပါတယ်။သူတစ်ပါးအတွက်လှူဆောင်ပေးနေရရင်ခြေနဲ့ပီတိဖြစ်နေကြတဲ့သူတွေပါ။မင်္ဂလာမဆောင်ခင်တညလိုမှာတီဝိုင်းပစ္စည်းတွေနဲ့ပြင်ဆင်ကြတာကိုတွေ့ရပါတယ်။ညဦးပိုင်းကစပြီးတော့တယောက်ပြီးတယောက်ရွာနီးနားကရွာတွေကပါမကြမ်းဝိုင်းပြီးတချင်းကိုတီးဆိုကြပါတယ်တီးခတ်တဲ့သူတွေကလည်းမမောနိုင်မပန်းနိုင်ပါပဲသူတို့တွေကဒီလိုမျိုးပွဲကိုမျောနေကြတာတဲ့ဆိုလိုက်ကြတဲ့အဆိုရှင်တွေနနက်3နာရီလောက်မှပဲအင်ရှင်ကမြစ်တန်ရက်ခိုင်လို့ရက်လိုက်ကြပါတော့တယ်မနက်9နာရီမှာမင်္ဂလာဆောင်မှာဆိုတော့4နာရီလောက်တော့အချိန်ရကြပါတယ်အစကစပီကာတန်နဲ့ဂီတာတန်နဲ့ဆိုတော့အိမ်မရတဲ့သူတွေများတာပေါ့ဒါပေမဲ့လို့စိတ်ဆိုးစရာမဟုတ်ခဲ့တာတော့သိချပါဗျ။မနေ့9နာရီကစမင်္ဂလာဝတ်ပြုတာ7နာရီခွဲလောက်မှာပြီးဆုံးခဲ့ပါဗျ။နနေ့စာကျွေးမွေးပြီးပြန်စားလိုက်တဲ့တီးဝိုင်းကလည်းနေ့နေ12နာရီတစ်ချက်လောက်မှာပြီးဆုံးခဲ့ပါဗျ။ကျွန်တော်တို့တွေဟာနေ့လယ်တနာရီခွဲမှာရွာကနေစိုက်ကယ်နဲ့ပြန်လာကြပါဗျ။စိုက်ကယ်အစပြုစီးခဲ့တဲ့ကားရှိရာခမောက်စုရွာကိုနေ့လယ်2နာရီလောက်မှာပြန်ပြီးရောက်ကြပါတယ်အဲ့ဒီကနေပြန်လာကြတာရန်ကုန်ကိုညနေ6နာရီခွဲလောက်မှာရောက်ရှိခဲ့ပါတယ်ဒီခီးသွားအတွေ့အကြုံလေးကကျွန်တော်ကိုဘလို့သင်ကားစာပေးသလဲဆိုရင်ဘဝမှာအရေးကြီးတာကချစ်ချင်းမေတ္တာနဲ့ပေးဆက်ခြင်းဆိုတဲ့အသည့်ကိုနားလည်စေခဲ့ပါတယ်ကောင်းလေးကကောင်းမလေးကိုချစ်ချင်းမေတ္တာရှိတဲ့အတွက်ဝေးလံခံတည်တဲ့ကောင်းမလေးရဲ့ရွာမှာမင်္ဂလာဆောင်နှင်းခဲ့တဲ့ပေးဆက်မှုမျိုးပြုလုပ်ခဲ့ပါတယ်သူတို့နှစ်ဦးကလည်းမင်္ဂလာဆောင်ကိုမြို့တွေမှာလိုအရှုံးမြတ်မတက်ချက်ပဲရွာပတ်ဝန်းကျင်နဲ့ရွာသားတွေအတွက်မေတ္တာနဲ့ကြွေးမွေးပြုစုခဲ့ကြပါတယ်တကယ့်ကိုလည်းမုံမြက်ခဲ့ပါတယ်ဒီလိုပါပဲကျွန်တော်တို့ကိုချစ်တဲ့ဘုရားရှင်ဟာလည်းကျွန်တော်တို့ကိုချစ်တဲ့အတွက်တားတော်ကိုပေးအပ်ခဲ့ပါတယ်တားတော်ကလည်းကျွန်တော်တို့ရဲ့အပြစ်အတွက်ချစ်ချင်းမေတ္တာနဲ့အသေးခံကအသက်ကိုပင်ပေးဆက်ခဲ့ပြီးအဖြစ်ကျွေးတွေကိုရွေးနှုတ်ကဲတင်ခဲ့တာဖြစ်ပါတယ်။သေခြင်းညစုမှန်ကိုလည်းအောင်မြင်ခဲ့ပါတယ်။ခရိယန်တွေရဲ့အတ္တမှာသခင်ခရစ်တော်ကိုယုံကြည်ရင်ကောင်းကင်နိုင်ငံတော်မှာထိုသခင်နဲ့အတူဘုန်းဝင်စားကြရမှာအေကံမလွဲဘူးဆိုတာသခင်ကိုယ်တိုင်မိန့်မွက်ထားပါတယ်။ဒါကြောင့်လူလူချင်းလည်းဖြစ်မြင့်မြတ်သောမေတ္တာစိတ်တို့နဲ့နှိမ်ချပြီးမေတ္တာပြကြဖို့အနည်းငယ်ဝေမြလိုက်ပါတယ်သောတာရှင်ပရိသတ်အပေါင်းလည်းဓမ္မချမ်းသာပြီးပျော်ရွှင်တဲ့ဘဝအတ္တကိုရရှိပိုင်ဆိုင်နိုင်ကြပါစေ။